မြန်မာနိုင်ငံမှာ2010ပြည့်နှစ်ကနေ2019ခုနှစ်အတွင်းတော်ရိုင်းတိရစ္ဆာန်ရောင်းဝယ်ဖောက်ကားမှုတွေကနေဖန်ဆီးရမိတဲ့တော်ရိုင်းတိရစ္ဆာန်အစိပ်ပိုင်းတွေကိုဒီကနေ့ကမ္ဘာတော်ရိုင်းတိရစ္ဆာန်နေ့မှာဖျက်ဆီးတာဖြစ်ပါတယ်ဖျက်ဆီးတဲ့အစိပ်ပိုင်းတွေထဲမှာစင်ဆွေ200ကျော်စင်နှမောင်းကွေး200ကျော်ကြားနဲ့ကြက်တစ်အပါအဝင်တိရစ္ဆာန်အယိုးမျိုးစုံ900ကျော်တိရစ္ဆာန်ဦးကျော်မျိုးစုံ800ကျော်အပါအဝင်တခြားတော်ရိုင်းတိရစ္ဆာန်တွေရဲ့အစိပ်ပိုင်းတွေလည်းပါဝင်ပါတယ်
မြန်မာနိုင်ငံအနေအရတော့လက်ရှိအချိန်မှာမျိုးသုံးမဲ့အန္တရာယ်နဲ့ပြည်ဆိုင်ဖြစ်ကြုံရတဲ့ဆရာဝါမျိုးစိတ်များဖြစ်တဲ့ကြာစင်ပြောင်းငုံငုံသိမ့်ဝေချက်ရှိသမဲအဆရှိတဲ့ရှားပါတတ်တော်ဝါဒီကိုအမဲလိုက်တပ်ဖြတ်မှုကနေပြီးတော့အမဲလိုက်တပ်ဖြတ်မှုကတရားမဝင်ကုန်တဲ့မှုတွေပုံမတွုံးမြင်လာတာကိုအများပြည်သူသိရှိလာစေရန်ခင်းလင်းကာကွယ်မှုတွေတရားမဝင်ကုန်တဲ့မှုများကိုတရှိနိုင်ရေးမှာပုံမှန်ပေါင်းလာစဉ်ဆင်ပြတဲ့ခုနှစ်ချင်းနဲ့အတူဖန်ဆီးရမိတဲ့ဆင်ဆိုတဲ့ဆင်အစိတ်ပိုင်းနဲ့တော်ရတဲ့ဆင်အစိတ်ပိုင်းတွေကိုဒုတိယအကျဉ်းဖြည့်ဆည်းပြီးတဲ့အထိမ့်မှတ်ကိုကျွန်တော်ရန်ကုန်မှာကျင်းပခြင်းဖြစ်ပါတယ်
တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ဝင်းပြောသွားတာပါဖန်ဆီးရမိတဲ့အစိတ်ပိုင်းတွေကကောင်းမွန်တဲ့ပစ္စည်းတွေကိုပြားတိုက်တွေပညာပေးပြကန်းတွေမှာအများပြည်သူလေ့လာနိုင်အောင်ထားရှိပြီးကြံရှိတဲ့အစိတ်ပိုင်းတွေကိုဖျက်ဆီးတာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်နဲ့တာငဲတရိတ်ဆန်ထိန်းသိမ်းရေးဌာနညွှန်ကြားရေးမှူးဦးဝင်းနိုင်တော်ကပြောပါတယ်မြန်မာနိုင်ငံမှာ2010ကနေ2019ခုနှစ်ဇန်နဝါရီအတွင်းတောဆင်ရိုင်122ကောင်အသက်ခံခဲ့ရတယ်လို့လေအစိုးရရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဆင်အစွဲသားမကဆင်တရီဆင်နှမောင်းနဲ့အသားတွေကိုလိုချင်တာကြောင့်ဆင်မုတ်ဆိုးတွေဟာရန်ကုန်၊ပဲခူး၊အေယာဝတီတိုင်းဒေသကြီးတွေသာမကရခိုင်ပြည်နယ်မန္တလေးနဲ့စကိုင်းတိုင်းဒေသကြီးတွေအထိဆင်တွေကိုတက်ဖြတ်တာတွေရှိနေတယ်လို့အစိုးရရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဆင်တွေပြင်အများဆုံးဖမ်းဆီးရမိတာကတော့မွေတင်းခွေချက်လက်တွေဖြစ်တယ်လို့ဦးဝင်းနိုင်တော်ကပြောပါတယ
်။ဟုတ်ကဲ့တော်ရိုင်းတိရစ္ဆာန်တက်ဖြတ်မှုမှာဆင်ရအကောင်ကြီးဆိုတော့ဆင်ရအကောင်ကြီးတော့တော်ထဲမှာရှားလွယ်တယ်တက်လို့ရတယ်။သူ့ခန္ဓာကိုယ်အရေကွန်ရောအသားရောအဆွေရောဆိုပြီးတန်ဖိုးရတယ်များတယ်တက်လို့ရတယ်။တန်းနဲ့မတိမတာနဲ့အများဆုံးဖမ်းဆီးရမိမှုမှာတော့မွေရယ်တင်းခွေချက်ရယ်လက်ရယ်ဒီတရောလေးတွေကတစ်ခါတစ်ခါပြီးလိုက်ရင်ကျွန်တော်ကမွေဆိုလဲအကောင်ထောင်ချီပြီးတော့အရှင်အသေးမိပါတယ်။လက်ခွန်နေရောလက်အရှင်နေရောမိပါတယ်။ຢາແນ່ຊີບີ້ໄປပါတယ်ເຕຂွက်ຈະດີຊີບາເອີ້ອໍជីໄດ້ຍິນມວຍດີປໍດີດິດດີປໍດີຖິນຍາໄປນະດະແກດັ້ນຊາជីແດຄາມາຕຸດິດະລາລູជីແດຄາມາອະຍີຕ່ວດໍດໍແນ່ແນ່ເບຈັດມາດໍດີມວຍສຸຍິນລင်းມວຍມວຍຫောက်ມວຍບວຍອາສາຈາເຈນເຮົາຍ້ານແຫຜောက်ກ້າຫມູດີລົ່ງແນ່ຜິດပါດີອ່າລີດີပါເນາະ
ຕົ້ຍຍາຍຕຣີສັນດີກໍຕັດဖြັດຍິນອຸປະດີຍາຖ່ອງດັນ10ນິອະທິຊ່າຫມັດໄດ້ເລີຍປາທັນຖ້າပါດີမြန်မာနိုင်ငံနဲ့တရုတ်နိုင်ငံ၊အိန္ဒိယနိုင်ငံအပါအဝင်တခြားအိန္ဒိချင်းနိုင်ငံတွေကလည်းတော်ရိုင်းတိရစ္ဆာန်တရားမဝင်ကူးတန်းရောင်းဝယ်တာတွေကိုတားဆီးကာကွယ်ဖို့ပူးပေါင်းလှုပ်ဆောင်နေတာတွေလည်းရှိပါသေးတယ်။မြန်မာနိုင်ငံဟာပထဝီအနေထားရတာမကတော်ရိုင်းတိရစ္ဆာန်တွေပေါ်များလာကြောင်းအဓိကလမ်းကြောင်းတစ်ခုလိုဖြစ်နေတယ်လို့ကမ္ဘာတော်ရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့ကဒေါ်မီမိုးဝါကပြောပါသေးတယ
်။အနေထားကြောင့်နိုင်ငံရဲ့အနေထားကြောင့်မလို့တခြားနိုင်ငံတွေနဲ့ကနီးစပ်နေတဲ့ဟာတွေရှိတယ်။ border area တွေကအများကြီးရှိတာ။အဲ့ခါကျတော့ထွက်သွားဖို့လို့အတွက်ကိုဒီကနေ့ကူးတန်းရောင်းဝယ်ဖို့အတွက်ကိုအင်မတန်လွယ်ကူပါတယ်လမ်းနေလည်းအများကြီးရှိတဲ့အတွက်ကြောင့်ထွက်ပေါက်တွေအများကြီးရှိတယ်အဲ့တော့မြန်မာနိုင်ငံရဲ့တည်နေရနေပုံအရရောမြန်မာပြည်တွင်းမှာတော်ရိုင်းတိရစ္ဆာန်တွေပေါ်ကျွယ်သွားတဲ့အတွက်ကြောင့်ရောပေါ့အမားတို့က transit အနေနဲ့ရောနောက်ပြီးတော့ဒီဘက်ကနေ production source ပေါ့နော် source country အနေနဲ့ပါအခြေအနေကရှိနေပါတယ်
လက်ရှိအချိန်ထိတော်ရိုင်းတိရစ္ဆာန်တရားမဝင်ရောင်းဝယ်မှုတွေကိုရပ်တန့်နိုင်ခြင်းမရှိသေးတာဟာအစိုးရအပြင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုလိုအပ်တာကြောင့်ဖြစ်တယ်လို့လည်းသုံးသပ်ပါတယ်။ဒါကြောင့်တော်ရိုင်းတိရစ္ဆာန်တွေအသက်ခံရတာစင်အပါဝင်တခြားတော်ရိုင်းတိရစ္ဆာန်အစိပ်ပိုင်းတွေကိုတရားမဝင်ကူးတန်းရောင်းဝယ်နေတဲ့ဈေးကွက်တွေပိတ်သိမ်းတာတွေကိုလူထုအနေနဲ့သိရှိပြီးဝန်ဝန်တားဆီးသတင်းပေးတာတွေလှုံ့ဆော်နိုင်ဖို့ကိုတိုက်တွန်းတယ်လို့ပြောကြပါတယ်ရှင်။